လက်နက်ကင်တော်လန်ရေးနဲ့သာမြန်မာနိုင်ငံမှာခေတ်ဆက်ဆက်စစ်တပ်အုပ်ချုပ်မှုကိုအဆုံးသတ်စေမှာဖြစ်တယ်လို့ကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဖရိုဆော့ကွယ်ထူးဝင်းကပြောကြားလိုက်ပါတယ်။ဒီကနေ့ကြောက်ရွတဲ့ကရင်မျိုးသားနှစ်တစ်ခုနဲ့အထိတ်မှအဖြစ်ပေးပို့လာတဲ့သူ့ရဲ့မိန့်ခွန်းမှာဒီလိုပြောဆိုချက်ကိုထည့်သွင်းဖော်ပြထားတာဖြစ်ပါတယ်။စစ်မှန်တဲ့ Federal Democracy ပြည်ထောင်စုစနစ်ပေါ်ပေါက်ရေးအတွက်1949ခုနှစ်ကစတင်ခဲ့တဲ့နှစ်ပေါင်း85နှစ်ကြာလာပြီဖြစ်တဲ့ကရင်တော်လန်ရေးအောင်မြင်ဖို့ကရင်လူမျိုးတွေအကြားညီညွတ်ကြဖို့လဲဘရူဆော့ကွယ်ထူးဝင်းကတိုက်တွန်းထားပါတယ်။ဒါအပြင်စစ်တပ်ဖိနှိပ်မှုကိုရင်ဆိုင်နေရတဲ့ပြည်သူတွေအားလုံးလွတ်မြောက်ရေး KNU အနေနဲ့တော်လိုင်းရင်အားစုအသီးသီးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒီဇင်ဘာလ30ရက်နေ့ကရင်နှစ်သက်ကုန်းနဲ့အထိမ်းအမှတ်ဖြစ်ကရင်လက်နက်ကိုင်အဖွဲ့အစည်းတွေကိုထိန်းချုပ်ထားတဲ့နေမြေတွေအပါအဝင်ဖန်အားနဲ့ရန်ကုန်မြို့တွေမှာကရင်ရိုးရာအခမ်းအနားတွေကိုကျင်းပကြပါတယ်ခင်ဗျာ။